ဗိုလ်ထူးလေးညကဖြစ်ခဲ့တဲ့ပြည်သူ့ကြံခိုင်ရေးနဲ့ဗိုလ်မျိုးရေးပါတီခေါင်းဆောင်ပိုင်းအပြောင်းအလဲဖြစ်ရမှာရဲတပ်ဖွဲ့ဝင်တွေပါဝင်နေဆိုတဲ့သတင်းတွေကြောင့်စိုးရိမ်မိတဲ့အကြောင်းရန်ကုန်မြို့ပြည်ထောင်စုတန်ယုံရဲ့စာသားပရင်းနဲ့ထုတ်ပြန်ချက်တခုမှာဖော်ပြထားပါတယ်အမေရိကန်တန်ယုံကလည်းအဲ့ဒီတနေ့ထဲမှာပဲအလားတူစိုးရိမ်မှုမျိုးရှိတဲ့အကြောင်းထုတ်ပြန်ပြီးတဲ့နောက်ပြည်ထောင်စုတန်ယုံရဲ့ထုတ်ပြန်ချက်ထွက်လာတာပါဒီဝေမာလာမှာကျင်းပမဲ့ရွေးကောက်ပွဲနီလာရနဲ့အမျှဒီမိုကရက်တစ်လမ်းကြောင်းမှာပြည်သူလူထုရဲ့ယုံကြည်မှုမရှိမဖြစ်လိုအပ်တဲ့အကြောင်းပြည်ထောင်စုအစိုးရအနေနဲ့ရွေးကောက်ပွဲကိုမိတ်ဖက်ဖွဲ့တွေနဲ့တကွဆက်ပြီးပံ့ပိုးပေးသွားမယ်အကြောင်းအစိုးရနဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့သူတို့ရဲ့ကတိကဝတ်တွေအတိုင်းနိုင်ငံတကာစံနှုန်းနဲ့ညီညွတ်တဲ့ရွေးကောက်ပွဲဖြစ်စေဖို့ဆောင်ရွက်နိုင်ရေးအရေးကြီးတဲ့အကြောင်းပြည်ထောင်စုတန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိပြည်ထောင်စုလွှတ်တော်နာရကသူတော်ဦးရွှေမန်းကိုပြည်ခိုင်ဖြိုးပါတီခေါင်းဆောင်ပိုင်းကနေလုံးဝဖယ်ရှားလိုက်တဲ့ဖြစ်ရပ်ကိုညီညွတ်ထုတ်ပြန်တာထင်ရှားပြီးမြဲနာမည်နဲ့တကွအတိအကျတော့ပြောမထားပါဘူးလက်ရှိအချိန်ဒီမှာတော့သူတော်ဦးရှိမန်ဘက်ကအဲ့ဒီဖြစ်ရပ်နဲ့ပတ်သက်လို့တုံ့ပြန်ပြောဆိုချက်တစုံတရာထွက်မလာသေးသလိုသူဘယ်မှာရှိနေပြီးတော့သူ့ရဲ့အခြေအနေဘယ်လိုရှိနေလဲဆိုတာကိုလည်းအတိအကျမသိရသေးပါဘူး